ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်မှာမြမတံတော်နဲ့ရခိုင်လက်နက်ကင်ဖွဲ့အေအေတို့အကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေကြောင်းဒေသခံတွေနဲ့မြမစစ်တပ်တာဝန်ရှိသူတွေကပြောပါတယ်တိုက်ခိုက်မှုတချို့ဟာပြင်းထန်ကြောင်းဒေသခံတွေကပြောပေမဲ့လည်းတာဝန်ရှိသူတွေဘက်ကတော့အထူးခိုက်အကြဆုံးနဲ့ပတ်သက်လို့အသေးစိတ်မပြောပါဘူးရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ကလက်နက်ကင်ပဋိပက္ခနောက်ဆုံးအခြေအနေကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတောင်နိုင်ကိုအိမ်ကပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါ။ချင်းပြည်နယ်ပလဲဝါမြို့နယ်ဘက်မှာမြန်မာစစ်တပ်နဲ့အေအေရခိုင်လက်နက်ကင်အဖွဲ့တို့ကြားဒီမနက်မှာတိုက်ပွဲပြင်းထန်ဖြစ်ပွားခဲ့တယ်လို့ပလဲဝါဒေသခံတို့ကပြောပါရတယ်
။ပလဲဝါနေထက်မှာပေါ့ကြီးချောင်းဆိုတာရှိရအဲ့မှာစစ်ပွဲတွေဖြစ်နေတယ်။ဒါတော့ပြစ်ခတ်နေတာချင်းနယ်ကနေကိုချင်းနယ်လိုက်ခေါ်တော့ပဲသူတို့ကစစ်ပွဲထက်နေတယ်။ရေနဲ့ပေါ့တော့တက်တော်တွေနဲ့ပေါ့နော်အဲ့တော့လည်းစစ်ပွဲဖြစ်နေတယ်။
ပလဲဝါမြို့နယ်ထွန်းအိုင်မြောက်ပိုင်းခရုချောင်းဖက်မှာတိုက်ပွဲဖြစ်ပွားခဲ့တာပါအနောက်ပိုင်းတိုင်းစစ်ဌာနချုပ်တပ်မတော်ပြောခွင့်ရဘူမှုကြီးဝင်းစောဦးကတော့ပလဲဝါမြို့နယ်ဖက်တိုက်ပွဲဖြစ်ပွားခဲ့ကြောင်းအတည်ပြုပြောပါတယ
်ပလဲဝါမြောက်ဆန်းမှာဒီနေ့မနေ့ဖြစ်တာပလဲဝါမြောက်ဆန်းကပလဲဝါနဲ့ဝေးတယ်ထွန်းအိုင်မြောက်ဆန်းမှာတိုက်ပွဲဖြစ်နေတာတော့နိုင်ဘောလောက်ပဲကြားရတယ
်ဒီတိုက်ပွဲဖြစ်စဉ်အတွင်းထိခိုက်မှုတွေကတော့အတည်မပြုနိုင်သေးပါဘူးရခိုင်တပ်မတော်ဘက်ကတော့ပလဲဝါမြို့နယ်တွင်တိုက်ပွဲဖြစ်ပွားခဲ့တဲ့အကြောင်းမသိရှိသေးဘူးလို့ဆိုပါတယ်မနေ့ကရခိုင်ပြည်နယ်ဗုဒ္ဓတောင်မြို့နယ်မှာတိုက်ပွဲနေချိန်ဖြစ်ပွားခဲ့ပြီးနှစ်ဖက်ထိခိုက်မှုရှိခဲ့တယ်လို့အေအေပြောခွင့်ရခိုင်တုခကပြောပါတယ
်။ဂျန်လာစစ်ဘုံရဲ့နေမှာဒီဗုဒ္ဓတောင်မြို့နယ်စိုင်းငင်ချောင်းရဲ့အနောက်ဘက်ကဒီမြို့မချောင်းရွာအနီးမှာဒီအင်အား150လောက်ရှိတဲ့မြမတပ်မတော်စစ်ကြောင်းကိုကျွန်တော်တို့ကခိုင်တပ်တော်လုံချစစ်ကြောင်းကနေပြီးတိုက်ခိုက်ခဲ့တာရှိတယ်။အဲ့ကိုအပြင်းထန်ဖြစ်ခဲ့ပြန်သူဘက်ကနေပြီးတော့မျက်မြင်ပေါ့နော်ပြေဆုံးသူက5ဦးရှိတယ်။ဒါရတဲ့သူတွေလည်းရှိတယ်ကျွန်တော်တို့ဒီခိုင်တပ်တို့ဖက်ကနေကအသေးစားတန်ရာရသူတယောက်ရှိပြီးတော့စစ်တီတို့တုံးလက်ကတိုင်းမြေလူမျိုးတွေအသက်ကြီးကြတာရှိတယ်။စစ်တုံးရဲ့နေမနဲ့အဲ့ဒီ9:45မိနစ်တိုင်းနဲ့ရှောင်းအနောက်ဘက်ကဒီရွာအနီးမှာအင်အား150လောက်ပါတဲ့ဒီမြမတပ်မတော်စစ်ကြောင်းနဲ့ဒီခိုင်တပ်တို့တို့တိုက်ခိုက်စစ်ပွဲခဲ့တာရှိတယ်။အဲ့ဒီမနေ့ကလည်းသူတို့တိုက်ခိုက်မှုစမှာတော့ဒီရန်သူစီဦးကိုတောက်ကြံနိုင်ကြတာပေါ့
မနေ့ကဘူဒီတောင်မြို့နယ်စိုင်းတင်ချောင်းတိုက်ပွဲအခြေအနေကိုတော့တပ်မတော်သတင်းမှပြန်ကြားရေးအတွင်းမှုဘူမှုချုပ်စော်မင်းထွန်းကအခုလိုပြောပါတယ်
မနေ့ကစိုင်းတင်ချောင်းဘက်မှာတော့ညနေပိုင်းတော့မှစီးပွားမှုရှိတာရှိတယ်ဘူဒီတောင်ရဲ့အရှေ့ဘက်မှာဖြစ်တာပေါ့ဒီပြတ်တိုက်ခိုက်မှုမှာတော့နှစ်ဖက်လုံးထိခိုက်ဒဏ်ရာရရှိလို့မရှိ
မနေ့ကလည်းမြောက်ဦးမြို့နယ်ရွာဟောင်းသောကျေးရွာဘက်မှာပြစ်ခတ်မှုဖြစ်ပွားခဲ့ပြီးရွာသား၅ဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်ဒီပြေကမှုမှာတမတော်စစ်ကြောင်းကိုအေအေဘက်ကတိုက်ခိုက်တာမို့လို့ပြေကမှုဖြစ်တယ်လို့တမတော်ဘက်ကပြောဆိုနေတယ်လို့အေအေနေနဲ့အဲ့ဒီဘက်မှာတိုက်ပွဲဖြစ်ခဲ့တာမရှိဘူးလို့ညင်းဆိုခဲ့ပါတယ်။ရခိုင်ပြည်နယ်တွင်ဒီနှစ်စံပိုင်းကနေမေလကုန်ထိတော့တမတော်နဲ့အေအေလက်နက်ကင်ဖွဲ့ကြားတိုက်ပွဲကြီးငယ်ချင်း900ကျော်ရှိခဲ့ပြီလို့အေအေဘက်ကထုတ်ပြန်ထားပါတယ်ခင်ဗျာ။